မြန်မာနိုင်ငံမှာအများဆုံးသုံးစွဲနေကြတဲ့စားအုပ်စရာရှားပါးလာပြီးဈေးနှုန်းတွေတက်နေတဲ့အတွက်သတ်မှတ်ထားတဲ့ဈေးနှုန်းအတိုင်းစီရောင်းချသူတွေကမရောင်းနိုင်ကြတော့ဘဲဈေးကွက်ပေါက်ဈေးအတိုင်းရောင်းချနေကြပါတယ်။ဒီအကြောင်းစားသုံးစီလုပ်ငန်းရှင်တွေကိုမေးမြန်းပြီးကျွန်တော်ခင်မောင်စိုးမင်းကပဲပြောပြပါမယ်။စားအုပ်စီတွေကိုမလေးရှားနိုင်ငံကနေမြန်မာနိုင်ငံအတွင်းမပြတ်လက်အောင်တင်သွင်းနိုင်ခြင်းမရှိတော့တဲ့အတွက်လက်ကျန်စားအုပ်စီတွေကိုသက်ဆိုင်ရာကဈေးနှုန်းသတ်မှတ်ထားပြီးမယ်။လက်တွေမှာကုန်တယ်တွေစီရောင်းဝယ်လုပ်သူတွေကလိုက်နာဖို့မလွယ်ကူဘူးလို့မကွေးတိုင်းအတွင်းကစီလုပ်ငန်းရှင်တို့ကပြောပါတယ်။
အစိုးရလည်းတို့ကဘယ်လိုဖြစ်လို့လဲသူကသတ်မှတ်ရေးနဲ့ရောင်းခိုင်းနေတာပေါ့ရောင်းခိုင်းနေတယ်ဒီကုန်တွေလည်းမရောင်းနိုင်ဘူးသူတို့သတ်မှတ်ရေးဥပမာ600ရောင်းနိုင်တယ်ပေါ့ကုန်တွေက600မရောင်းနိုင်ဘူးအဲ့ဒီကတော့မရောင်းနိုင်ဘူးလက်တွေထိုးရောင်းနိုင်စီလို့ဖြစ်ကုန်တာပေါ့ကြော့မရောင်းနိုင်ဘူးပေါ့အဲ့လိုတော့ပြက်နေတယ်ကြာခုနေသားရတာလေဒေါ်လာနဲ့ဝယ်ဖို့ကလည်းဒီအစိုးရလည်းတော်တော်လေးနည်းနည်းဟိုဟာဒီကြားစစ်စစ်နေတဲ့သဘောဆိုတော့လေ
အခုအကမှာမလေးရှားနိုင်ငံကနေမြန်မာနိုင်ငံအတွင်းကိုစောင်းစီတင်သွင်းမှုဟာနှေးပါလာတဲ့အတွေ့ပြည်တွင်းမှာဈေးကြီးနေပြီးပြည်နယ်စီတွေနဲ့အရင်ကလိုဈေးနှုန်းကွာခြားမှုတိတ်မရှိတော့ပါဘူးအရင်ကဆိုရင်စောင်းစီတစ်ပိတ်သာ3000ကျော်ပဲရှိရကနေအခုအကမှာ2ဆကျော်ဈေးတက်လာပါတယ်မြန်မာနိုင်ငံမှာတစ်ချိန်လုံးက CO ကြီးလို့တင်စားခဲ့တဲ့မကွေးတိုင်းအတွင်းကပဲနန်စားသုံးစီထုတ်လုပ်ရောင်းချတဲ့အဲ့ဒီစီဇက်လုပ်ငန်းရှင်ကပဲပဲစီနန်းစီဈေးနဲ့စားအုပ်စီဈေးအခြေအနေကိုအခုလိုနိုင်ရှင်ပြောပါတယ်
ခုကျတော့ဘယ်လိုဖြစ်တော့ဆိုစားအုပ်စီကတော့ဟိုဈေးနဲ့တက်လာတာပေါ့ပြန်လာသူစားအုပ်စီရဲ့ဝင်ချော့လာတော့ဘယ်လိုဖြစ်လာလဲစားအုပ်စီကလည်း600ကျော်ဖြစ်တယ်ကျွန်တော်တို့စီရ1900ဖြစ်သွားတာပေါ့ခုအနေသားကတော့ကျွန်တော်တို့ကဘယ်လိုလဲဆိုတော့စားအုပ်စီကလည်းအဲ့လိုမြင့်လာတယ်ပေါ့လေစားအုပ်စီနဲ့ပြည်တွင်းပဲစီနိုင်စီနဲ့ဒီကတိတ်ကွာတိတ်မရှိတော့ဘူးပေါ့ဒီကတော့ဒေါ်လာကြီးတက်လာကြတယ်အဲ့လိုမျိုးဟိုမှအပြင်စားအုပ်စီတွေကမြင့်တက်လာအဲ့လိုဖြစ်လာတာကတော့ခုကျကျွန်တော်တို့ဖြစ်တာကြအရောင်းဝယ်သဘောအရကြတော့ကျွန်တော်တို့ကဒီအင်ဒိုနီးရှားနဲ့ပိတ်တယ်ဆိုတော့မလေးရှားနဲ့လည်းဈေးဝါပြစ်လို့ရသွားတာပေါ့သူကလေဈေးကန်လုံးရသွားတာပေါ့သူတို့နိုင်ငံနဲ့ရောင်းဖို့ရှိသွားတာဆိုတော့လေစားအုပ်စီနေသားတော့ကျွန်တော်နိုင်ငံကခုပုံကတော့ဈေးကျဖို့တော့မရှိဘူးကြတာလေ
စားအုပ်စီကိုအများဆုံးအသုံးပြုကြတာကအကျော်လိုစားတောက်တို့လုပ်ငန်းတွေနဲ့စားတောက်ဆိုင်တွေဖြစ်ကြပါတယ်အဲ့ဒီလိုစားအုပ်စီတွေရုပ်ရည်ဈေးတက်သွားတဲ့အတွက်သီးနှံစီစစ်စစ်တွေလည်းအထိုက်အမြောက်ဈေးတက်ကုန်ပါတယ်မကွေးမြို့ကနှမ်းပဲစားသုံးစီလုပ်ငန်းနဲ့စီရောင်းချသူတူကတော့သက်ဆိုင်ရာကစားသုံးစီဈေးနှုန်းသတ်မှတ်တာဟာစားအုပ်စီတင်သွင်းတဲ့သူတွေအတွက်ပဲလို့သူယူဆတဲ့အကြောင်းအခုလိုပြောပါတယ
်စားအုပ်စီကအဓိကတိုင်နေဖို့ဒပိတ်ဆိုင်တို့သောဆိုင်နေရတော့ဒီစောင်းစီကိုသုံးတာအဲစောင်းစီက6000နာရီတက်လာဒေတာသက်စီရလည်းဈေးတက်သွားဒီကလေးကစောင်းစီလေးကိုအတွေ့ရ9500မှတ်ပြီမဲ့အမှန်တော့စောင်းစီသွင်းတဲ့ကောင်ကြီးအတွက်လို့တွေးလိုက်တာပဲဘာလို့သူကအစိုးရကြီးကို1950နဲ့ဒေါ်လာကြီးထုတ်လိုက်တယ်ထုတ်ပြီးမလေးရှားလမ်းပို့လိုက်မလေးရှားအစီရောက်လာတော့စီရောက်လာတော့ဘာမှဝင်နေပြန်အောင်မဟုတ်ဘူးအဲသူတို့ဒေါ်လာထုတ်ရအောင်1950နဲ့ထုတ်ရအောင်သူတို့လုပ်တယ်လို့ထင်တာအဲကစားကုတ်စောင်းစီလေးကိုသူတို့ဝယ်လို့လွယ်တယ်ဆိုပြီးတော့ဒီသတ်မှတ်တဲ့ဟိုအစားရက်စားရက်ကြီးထုတ်လာသေးအားလုံးအား600နဲ့ပိုမရောပါဘူးကွာ။ဘာလို့ဒီထွက်လာလဲ။အစောင်းကြီးလေ။တကယ်တမ်းစီရဲ့90ရာခိုင်နှုန်းလောက်ကစောင်းကြီးလဲနေတာ
။စီဘက်ပြည်နယ်အများအပြားစိုက်ပျိုးထုတ်လုပ်တဲ့မြန်မာနိုင်ငံမှာအရင်ကဆိုရင်ပြည်ပကတင်သွင်းတဲ့စောင်းကြီးဟာပြည်တွင်းထုတ်ပဲနှန်းအပါအဝင်ပြည်နယ်ကထုတ်လုပ်တဲ့စီတွေတက်ဈေးချိုတဲ့အတွက်ကြောင့်လူအများအပြားစားသုံးနေကြပါတယ်။အခုအခါမှာစောင်းစီအများအပြားထုတ်လုပ်တဲ့အင်ဒိုနီးရှားနိုင်ငံကမကြာခင်ရက်ပိုင်းကပြည်တွင်းစားသုံးမှုဖူလုံအောင်ဆိုပြီးပြည်ပကိုတင်ပို့မှုတွေပိတ်တင်လိုက်ပါတယ်။အလားတူကမ္ဘာမှာလည်းကိုဗစ်ကာယောဂါနဲ့ရုရှားယူကရိန်းစစ်ပွဲကြောင့်စောင်းစီအပါအဝင်စားနပ်ရိက္ခာဈေးနှုန်းတွေကြီးမြင့်နေပါတယ်။ဒါပေမဲ့လည်းစစ်ကောင်စီရဲ့စားသုံးစီတင်သွင်းတိုးလောင်ပြန့်ပြူရေးလုပ်ငန်းကြီးကြပ်ရေးကော်မတီကတော့မြန်မာနိုင်ငံမှာစားသုံးစီလုံလောက်နေပြီးစီဒီမော်တွေလည်းပုံမှန်ဝင်ရောက်နေကြောင်းအင်ဒိုနီးရှားနိုင်ငံကစာအုပ်စီတင်သွင်းမှုမူဝါဒဆိုင်ရာသတင်းကိုလည်းချက်ကားပြီးကောလာဟလထုတ်လွှင့်နေကြကြောင်းလူထုအနေနဲ့စိုးရိမ်စရာမလိုဘူးလို့သတင်းစာကနေကြေညာခဲ့ပါတယ်။ကုလသမဂ္ဂစာနယ်ဇင်းကအစည်းအဝေး WFP ကတော့မြန်မာနိုင်ငံမှာနိုင်ငံရေးမတည်မငြိမ်မှုဖြစ်ပြီးကုန်စည်ကူးတက်မှုနဲ့အယောင်းဝယ်တွေပေါ်ထိကြိုက်လာတာနဲ့အမျှစားတောက်ကုန်နဲ့လောင်စာဆီတွေဈေးတက်နေတယ်လို့သတိပေးလိုက်ပါတယ်။တချို့မျိုးပြဒေသတွေမှာစားတောက်ကုန်ဈေးနှုန်းတွေနှစ်ဆတက်သွားတယ်ဆိုတာ WFP ရဲ့စားတောက်ကုန်ဈေးနှုန်းစောင့်ကြည့်ရေးကနေတွေးကြည့်ထားပါတယ်ခင်ဗျာ။